မင်္ဂလာပါရှင်မြန်မာဝါရှင့်မင်းနစ်ထရီရဲ့ podcast ကနေကြိုဆိုပါရစေ။အခုကြားနိုင်ရမယ့်နောက်ပတ်တော်အဖြစ်သင်ပေါ်အပ်ွယ်ခွန်အားဖြစ်စေဖို့ယံမျှော်လင့်ပါရစေ။လုံတာများကိုပြင်ဆင်လက်ခွန်အားယူကြားဖို့ယံဖိတ်ခေါ်ပါရစေ
။ Shalom ရောက်စီတိုင်းကိုဒီကနေ့ကြိုဆိုရယ်ဒီကနေ့က new series ဆိုတော့ဘယ်နှယောက်များစိတ်လှုပ်ရှားပါသလဲ။ကျွန်တော်ဒီတစ်နှစ်လုံးကခရစ်တော်၌အမြင့်ဆွဲမဲ့နှစ်ဆိုတော့ကျွန်တော်တို့ပင်တပင်လေးနဲ့ကျွန်တော်တို့ကိုယ့်အသက်တာအမြင်ကြည့်ရအောင်เนาะဆိုတော့ကိုယ့်ရဲ့ဘဝကအပင်တပင်ဖြစ်မဲ့ဆိုရင်ဖခင်ကအသီးသီးစေခြင်းနဲ့အဲ့ဒီအသီးကဘယ်လိုသီးနိုင်မလဲเนาะဆိုတော့ကျွန်တော်တို့ဓာတ်တွေကိုလိလာနေတာဖြစ်တယ်ဆိုတော့ rooted in Christ ရဲ့ပထမပိုင်းအနေနဲ့မြေအကြောင်းလိလာပြီးပြီမြေဆိုတာကျွန်တော်တို့ရဲ့နှလုံးသားဖြစ်တယ်ဆိုတော့နှလုံးသားအဆင်မပြေဘူးဆိုရင်ကျွန်တော်ကြံတဲ့အရာတွေတခုမှအဆင်မပြေဘူးဒီကလေးမှာကျွန်တော်တို့နှုတ်ကပတ်တော်ကြားပေမဲ့ဘာကြောင့်အဲ့ဒီကြားတဲ့နှုတ်ကပတ်တော်အတိုင်းလက်တွေ့မှာမဖြစ်သလဲဒီကလေးစဉ်းစားရဲအဲ့ဒီကမှာတခြားဘာသွားတွေ့လဲဆိုတော့ကျွန်တော်တို့ရဲ့စိုးရိမ်စိတ်တွေကျွန်တော်တို့ရဲ့နှုတ်ပတ်တော်ခံယူတဲ့အခါမှာထားမဲ့စိတ်ထားတွေမရှိတဲ့အခါမှာဘာဖြစ်သွားလဲဆိုတော့နှုတ်ပတ်တော်ရဲ့အရှိန်အဟုန်တစ်ခုကြီးမားတဲ့အရာကမဖြစ်ပဲနဲ့အသက်တာမှာရှိတင်တဲ့လောက်ရောက်တင်တဲ့လောက်မရောက်ဘူးဒါပေမဲ့ကျွန်တော်နှလုံးသားမြေအကြောင်းကိုလေ့လာပြီးခဲ့တဲ့အခါမှာတော့ဒီကနေ့မှာနောက်အရေးကြီးတဲ့အပိုင်းလေးတစ်ခုကိုတွားရအောင်เนาะအားလုံးဆင်သင့်ဖြစ်ပြီးထင်ပါတယ်ကျွန်တော်ခဏလောက်အသက်တာကိုအနိုင်ရအောင်အသက်ရှင်တော်ဖျားနာမတော်ကိုချီးမွမ်းပါတယ်ဒီကနေ့နှုတ်ပတ်တော်အဖြစ်စကားပြောပါကျွန်တော်အသက်တာကိုထူးခြားစေပါကျောအသက်တာမှာကိုရောကိုအထူးလိုအပ်ပါတယ်ကိုရောရဲ့တောင်းမြတ်ခြင်းနဲ့ကိုရောရဲ့ပို့ဆောင်ခြင်းကိုဒီကနေ့ကြားခြင်းပါတယ်။ဒါကြောင့်ကိုရောကျွန်တော်နှလုံးသားတွေပြင်ဆင်ထားပါပြီ။ကောင်းသောမြေကဲ့သို့ထွန်ရက်ထားပြီးပါပြီ။စိုးရိမ်စိတ်တွေကိုဖယ်ရှားပါတယ်။ဒီကနေ့စာတန်ခိုးယူမဲ့အရာအလုံးကိုလည်းဓာစီပါတယ်။နှုတ်ပတ်တော်မျိုးစေ့ကြာ၍အပင်ပေါက်၍အသက်တာမှာကြီးထွားတဲ့အသက်တာဖြစ်စေဖို့ရန်တော်ဝင်ကြတော်ဘုရားလမ်းပြကောင်းချီးပေးပါမိကြောင်းဒီပါယောသားရပြသခင်ယေရှုနာမ၌စကန်နဲ့ဆုတောင်းကြပါ၏ပါ။အာမင်။အာမင်။ဝင်ခံနေကြနှုတ်ပတ်တော်လေဂျေစုပြေဝင်ခံရအောင်119ခုမြောက်သောစာလံချက်ပိုင်ငယ်105 113နှုတ်ကပတ်တော်သည်အကျွန်ုပ်ခြေရှိမှမိခွက်ဖြစ်၍အကျွန်ုပ်လမ်းကြီးကိုလင်းစေပါ၏အာမင်ဒီနေ့နှုတ်ပတ်တော်ရမယ်ဒါပဲမဟုတ်ဘူးဘာလုပ်ရမလဲကျွန်တော်တို့အလင်းပြလိမ့်မယ်အာမင်ဒါကြောင့်ဒီကနေ့မှာဒီရဲ့အမြင့်တရားဆိုတဲ့ series လေးတစ်ခုကိုကျွန်တော်ပြင်ဆင်ထားတယ်အမြင့်တရားအမြင့်တရား series ပေါ့နော်ဆိုတော့အမြင့်အကြောင်းကိုပြောသွားမယ်။ဘာကြောင့်အမြင့်အကြောင်းကိုပြောတာလဲ။အမြင့်အကြောင်းသိအရေးကြီးတယ်။ကျွန်တော်အပင်တပင်ကိုကြည့်မယ်ဆိုရင်ကျွန်တော်ဘာတွေကိုသွားသွားကြည့်လဲဆိုတော့အသီးပေါ့။အပင်ပြောလိုက်တာနဲ့အသီးကိုသွားကြည့်တယ်။အပင်ပြောလိုက်တာနဲ့အရွက်ကိုသွားကြည့်တယ်။အပင်ပြောလိုက်တာနဲ့အပင်ရဲ့ပုံသဏ္ဍာန်အကိုင်းခက်တွေကိုသွားကြည့်တယ်။ဒါမဲ့ကျွန်တော်ခုနပြောတဲ့နော်မြင်ရတဲ့ဟာပေါ့အပေါ်ယံမြင်ရတဲ့အကိုင်းခက်တွေအရွက်တွေအသီးတွေဒါတွေကောင်းဖို့ကဘယ်ဟာကအဓိကအရေးကြီးတာလဲဆိုတော့အမြင့်ကအရေးကြီးတာအပင်တပင်မှာအမြင့်မကောင်းဘူးအပင်တပင်ဟာဒီအမြင့်ကမမှန်ကန်ဘူးဆိုရင်ကြံတဲ့အရာတွေကမဖြစ်နိုင်ဆိုတော့ကျွန်တော်တို့တွေကအသီးသီးအောင်ဘလို့ပြုစုမယ်လုပ်တယ်ဒါမဲ့ကျွန်တော်အမြင့်ကိုယူမဆိုင်ရင် no roots no fruit no roots no fruits အမြင့်မကောင်းရင်အသီးမကောင်းအမြင့်မကောင်းရင်အပင်မကောင်းဒါကြောင့်မလို့ကျွန်တော်တို့ကိုသခင်ကဒီကနေ့မှာအပေါ်ယံနော်အရွက်တွေအသီးတွေထက်အတွင်းအမြင့်ဆိုတဲ့အရာသိမှမမြင်ရတာနော်ဆိုတော့မမြင်ရတဲ့အရာကိုပို့ပြီးတော့အာယုံစိုက်စေခြင်းတယ်ဆိုတော့အခုကျွန်တော်တို့တွေမြင်ရတဲ့ဟာကိုကျွန်တော်တို့ကအရင်အာယုံစိုက်ခြင်းတယ်နော်လောကမှာအပေါ်ယံပေါ့လူတရားကိုကြည့်ရင်လဲအဝတ်စားကြည့်တယ်သူရဲ့နေပုံထိုင်ပုံတွေကြည့်တယ်ဒါမဲ့ကျွန်တော်တို့ကနောက်ဆုံးကြမှာဘာကိုကြည့်လဲနှလုံးသားကိုကြည့်တယ်ဒါမဲ့ဖခင်ကဘာပြောလဲလူဟာအစင်းသဏ္ဍာန်ကိုကြည့်တတ်ပြီမဲ့တဲ့သူကဘာကိုကြည့်လဲနှလုံးကိုချိန်တယ်တဲ့ဒါကြောင့်မလို့နှလုံးကိုကြည့်တော့ဖခင်တင့်ကိုနှလုံးကြည့်တဲ့အခါမှာတင့်ရဲ့နှလုံးဆိုရဲအဲ့ဒီအမြင့်ကျွန်တော်နှလုံးဆိုရဲသခင်နဲ့ဆွဲလန်းခြင်းသခင်နဲ့ချိတ်ဆက်ခြင်းကျွန်တော်တို့အပင်တပင်လုံးရဲ့အရေးကြီးတဲ့ဒီရေတောက်မြစ်ကိုဒီကနေ့မှလေ့လာရအောင်ဆိုတော့ကျွန်တော်ဒီအကြောင်းကိုဘာနဲ့ပုံဖော်ခြင်းလဲဆိုတော့ စာလံကျန်အခန်းကြီး1နဲ့ပုံဖော်ချက်တယ်เนาะစာလံကျန်အခန်းကြီး1ကကျွန်တော်တို့ဒီပထမဦးဆုံးစာလံဆိုရင်အားလုံးအလွတ်နှီးပါရတဲ့သူဘယ်နှယောက်လောက်ရှိမှာလဲเนาะအလွတ်ရကြမယ်เนาะဒီနေ့အလွတ်ရတာကောင်းတယ်လိုက်နာတာပိုကောင်းတယ်ဝင့်ကပါအောင်အလွတ်ရတာကောင်းတယ်လိုက်နာတာပိုကောင်းတယ်ဘာကြောင့်ဆိုကျွန်တော်တို့ကအလွတ်ရတဲ့အခြေအနေမှာပဲရက်သွားတာပေါ့เนาะမတရားတော့သူတို့တိုက်တွန်းခြင်းလို့မလိုက်ရင်ကျွန်တော်တို့ကဂါရာရွတ်တယ်လို့ရွတ်တာတော့အာမကောင်းဘူးလို့တော့မပြောချင်ပါဘူးเนาะဒါဆင်ခြင်ခြင်းထဲမှာလည်းပါတယ်သို့တော့လိုက်နာခြင်းကပိုကောင်းတယ်ဒါကြောင့်ဒီကနေ့မှာကျွန်တော်တို့ဒီပထမအဦးဆုံးစာလံလေးကိုလေ့လာရအောင်အပိုင်ငယ်က6ခုပဲရှိပါတယ်เนาะအဲ့ဒီ6ခုရှိတဲ့ထဲကနေကျွန်တော်တို့ဒီကနေ့အချက်3ချက်နဲ့လေ့လာသွားရအောင်မင်္ဂလာအစစ်မှန်ဆိုပြီးတော့ခေါင်းစဉ်အငယ်လေးတတ်ထားတယ်ကျွန်တော်စာလံကျမ်းအခန်းကြီး1ကနေဖတ်ချင်ပါတယ်အငယ်1ကနေဖတ်ချင်တယ်မတရားသောသူတို့ဤတိုက်တွန်းခြင်းတို့မလိုက်လူဆိုးတို့ဤလမ်းတွင်မယက်မနေမထီမဲ့မြင်ပြုသောသူတို့ဤအစီဝေးနိုင်မထိုင်ထာဝရဘုရား၏တရားတော်၌မှွေလျော်၍တရားတော်ကိုနေညမပြတ်စင်ချင်အောင်မေ့သောသူသည်မင်္ဂလာရှိ၏အကြောင်းမူကားထိုသူသည်မျက်နှာမှာစိုက်ရက်မိမိအချိန်တန်မှာအသီးကိုတည်၍အရွက်မညှိုးနွမ်းတတ်သောအပင်နဲ့တူ၏ပြုလေသမျှတို့၌အောင်လိမ့်သည်။ငယ်လေးကနေဖတ်ချင်တယ်။မတရားသောသူတို့မူကားထိုကဲ့သို့မဟုတ်လေတိုက်၍လွင့်သောဖွယ်နှင့်တူကြ၏။ထို့ကြောင့်တရားဆုံးဖြတ်တော်မူရာကာလ၌မတရားသောသူတို့သည်မတည်မနေကြရက်မတည်ရကြ။ဖြောင့်မတ်သောသူတို့၏အပေါင်းအသင်းထဲသို့လူဆိုးတို့သည်မဝင်ရကြ။အကြောင်းမူကားဖြောင့်မတ်သောသူတို့၏လမ်းကိုသာရဖျားတည်ကျွမ်းတော်မူ၏။မတရားသောသူတို့၏လမ်းသည်ဆုံရှုံခြင်းသို့ရောင်ရလိမ့်သည်။ဒါကိုကျွန်တော်တို့အလွတ်ရမယ်ဆင်ခြင်ဘူးမယ်။ဒါပေမဲ့ဒီတစ်ခုမြောက်သောစာလံမှာတွေ့ရတဲ့အရာလေးကဘာလဲဆိုတော့လေလမ်းကလေးနှစ်လမ်းတွေ့ရတယ်။လမ်းကလေးနှစ်လမ်းတွေ့ရတယ်။ဖြောင့်မတ်တဲ့သူတွေသွားတဲ့လမ်းတွေ့ရတယ်လို့လူဆိုးတွေသွားတဲ့လမ်းဆိုတာတွေ့ရတယ်။ပြန်ဘာတွေ့ရသည်လဲဆိုတော့ဒီမှာကောင်းကြီးမင်္ဂလာဆိုတဲ့လမ်းလေးတွေ့ရတယ်လို့တရားဆုံးဖြတ်ရာကာလမှာစီရင်ခြင်းဆိုတဲ့လမ်းလေးတွေ့ရတယ်ဆိုတော့အုပ်စုကြီးနှစ်စုဝဲနေတာကိုတွေ့ရတယ်ဆိုတော့လမ်းကျင်းနဲ့လမ်းကျယ်ဆိုပြီးတော့သခင်ပြောတဲ့အရာကိုလေဒီမှာတွေ့ရပြန်တယ်နောက်ပြီးတော့တွေ့ရတဲ့ဟာကအပင်ဆိုတဲ့အရာတွေ့ရပြီးတော့အပင်မရှိတဲ့လေတိုက်၍လွင့်သွားတဲ့ဖွဲဆိုတဲ့တဖွဲတွေ့ရတယ်။ဟောဆိုတော့ကျွန်တော်ပြန်ပြောမယ်။လမ်းနှစ်သွဲတွေ့ရတယ်။ကျင်းတဲ့လမ်းနဲ့ကျေသောလမ်းတွေ့ရတယ်။မတရားသောသူနဲ့မတရားသောသူနဲ့ဖြောင့်မတ်သောသူဆိုပြီးတော့တွေ့ရတယ်။ကောင်းကြီးမင်္ဂလာနဲ့စီရင်ခြင်းဆိုတာတွေ့ရတယ်။ပြီးတော့ယုံကြည်သူနဲ့မယုံကြည်သူတနည်းအားဖြင့်အပင်နဲ့အမြင့်ရှိတဲ့အပင်နဲ့အမြင့်မရှိတဲ့ဖွဲနော်ဆိုတော့ဒီလေတိုက်ရလွန့်သွားတဲ့အရာဒါကိုတွေ့ရတယ်ဆိုတော့အကြောင်းမလို့ဒီကနေ့မှာကျွန်တော်တို့ကိုကဘဲဖွဲ့နေပါခြင်းလဲဒါရွေးရတော့မယ်ဒီနှစ်ဖွဲ့ပဲရှိတယ်ကိုကဘဲဖွဲ့နေပါခြင်းလဲပြီးရင်ကိုဘဲလန်းကိုသွားခြင်းတာလဲကောင်းကြီးမင်္ဂလာရတဲ့လန်းသွားခြင်းတာလားဒါမှမဟုတ်ကောင်းကြီးမင်္ဂလာမရှိဘဲနဲ့အဆုံးမှာစီရင်ခြင်းရှိတဲ့လန်းကိုသွားခြင်းတာလားဒါကြောင့်ဒီနှစ်လန်းကသင်ရွေးရမှာဖြစ်သလိုဒီအတွက်ကျွန်တော်တို့ရွေးနိုင်ဖို့ကျွန်တော်တို့ဒီနှုတ်ပတ်တော်နဲ့ဆင်ခြင်အောင်ဆိုတော့ဒီနှုတ်ပတ်တော်ခေါင်းစဉ်ကခိုင်သောအမြင့်လို့ပြောတယ်ဆိုတော့ကျွန်တော်တို့ကအမြင့်ရှိတဲ့အုပ်စုတော်သွားခြင်းပြီလေနော်ဒါပေမဲ့အမြင့်ကခိုင်ဖို့လိုတယ်လို့ပြောပြန်ရောဆိုတော့အမြင့်ခိုင်ဖို့ဘယ်လိုလုပ်မလဲဒီနေ့နှုတ်ပတ်တော်ဒီစာလံတစ်ခုမြောက်သောစာလံထဲမှာကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့အမြင့်ခိုင်မှာဖို့ရန်အတွက်လုံနိုင်တဲ့အရာလေးတချို့ကိုကျမ်းစာထဲမှာတိတိကျကျပြောထားတာရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ဒါကိုလေ့လာရအောင်ဆိုတော့နံပါတ်1ချက်ခိုင်မာသောသူခိုင်မြဲသောသူအမြင့်ခိုင်မြဲတဲ့သူဖြစ်ဖို့လုပ်ရမယ့်အရာတစ်ခုကပါလေလောကနဲ့ကွဲနေရမယ်တဲ့ဆိုတော့မတရားသောသူတို့ရဲ့တိုက်တွန်းခြင်းတို့မလိုက်လူဆိုးတို့ဤလမ်းတွင်မယက်မနေမထီမဲ့မြင်ပြုသောသူတို့ဤအစီဝေးနိုင်မထိုင်တဲ့ဆိုတော့လောကသားတွေနဲ့လောကမှာကျွန်တော်တို့နေရတာဟုတ်တယ်လောကသားတွေနဲ့လောကမှာနေရတာဟုတ်ပြီမယ်ကျွန်တော်တို့ကိုဖခင်ကဘာအနေနဲ့ထားလဲအလင်းအနေနဲ့ထားတယ်ဖခင်သားအနေနဲ့ထားတယ်ဒါကြောင့်ခိုင်မြဲသောသူကိုယ့်ရဲ့အမြင့်ခိုင်မြဲတဲ့သူတယောက်ဖြစ်ဖို့လောကနဲ့ခွဲနေရမယ်မဟုတ်ရင်ကျွန်တော်တို့အမြင့်မဆွဲဘူးအမြင့်မခိုင်ဘူးအဲကြောင့်ယုတ်တည့်ကျွန်တော်တို့ကိုကြည်လိုက်တဲ့အခါမှာဩလောကသားနဲ့မကွဲဘူးလို့လူတွေမြင်သိကြတယ်ကျွန်တော်တို့ယုံကြည်ခြင်းကလုံးဝမခိုင်လို့ ငါဒါမဲ့လောကမှာနေတဲ့ခါမှာဟာငါတို့သူတို့နဲ့လုံးဝမပေါင်းအဲ့ဒါမပြောဘူးเนาะလုံးဝမပေါင်းလို့ပြောတာမဟုတ်ကျွန်တော်တို့ကဒီရဲ့လောကသားတွေကိုနှုတ်ကပတ်တော်ဝင်ငါဖို့လိုသေးတယ်လေဒီလူဆိုးတွေကိုဖြောင့်မတ်ခြင်းတရားပြောဖို့လိုသေးတယ်လေဒါပေမဲ့သူတို့နဲ့လောကနဲ့ခွဲနေတယ်လို့ပြောတဲ့ခါမှာသူတို့လှုပ်တယ်လို့မျိုးမလှုပ်တာသူတို့အသက်ရှင်တဲ့ပုံစံအတိုင်းအသက်မရှင်အောင်ပြောတာเนาะဒါကြောင့်မလို့ငါတို့ဆရာပြောထားတယ်ဒီနေ့တော့လောကနဲ့ခွဲနေရမယ်ဆိုပြီးတော့ကဲလုံးဝမပေါင်းတော့ဘူးအဲ့လိုပြောတာမဟုတ်ဘူးเนาะကျွန်တော်တို့တွေတခုနားလဲစေခြင်းတယ်လောကထဲမှာရှိတယ်ဒါပေမဲ့လောကသာမဟုတ်ဘူးအဲ့ဒါကိုသိစေခြင်းတယ်ဘုရားကကျွန်တော်တို့လောကထဲမှာရှိတယ်လောကသာမဟုတ်ဘူးဒီနေ့နှုတ်ပတ်တော်လေးကျွန်တော်နှစ်ပိုက်ကိုပြခြင်းတယ်ပထမတစ်ခုကသခင်ယေရှုကိုယ်တိုင်ဆုတောင်းတဲ့ကျမ်းစာလေးเนาะကျွန်တော်တို့တပည့်တော်တွေအတွက်သူဆုတောင်းပေးတယ်ယောဟန်ဆက်ခွန်ကသခင်ယေရှုရဲ့ဆုတောင်းတာဖြစ်တယ်ဒီယုံကြည်သူတွေသူနောက်လိုက်တွေအတွက်သူကဆုတောင်းပေးတဲ့ဆုတောင်းချက်လေးထဲမှာဘာပါလဲဆိုတော့ယောဟန်ဆက်ခွန်အငယ်14ကနေဖတ်ခြင်းတယ်အငယ်16ထိဖတ်ခြင်းတယ်ယောဟန်ဆက်ခွန်အငယ်14ကိုရောဤနှုတ်ပတ်တရားကိုဤသူတို့အားကျွန်ုပ်ပေးပါပြီတဲ့နှုတ်ပတ်တော်သင်ပေးတယ်တမန်တော်ကိုပြောပြတယ်ကျွန်ုပ်ဒီဤလောကနဲ့မဆက်ဆံတကယ်တို့ဤသူတို့ဒီမဆက်ဆံသောကြောင့်လောကီသားတို့ဒီဤသူတို့ကိုမုန်းကြပါ၏တဲ့ကဲကဲနေပါဦးသခင်ယေရှုကလောကမှာလာတော့အခွန်ခံနေနဲ့ပေါင်းလားပေါင်းနေပြိတ္တဇာမတွေရောပေါင်းလားပေါင်းနေဒါမှဒီမှာပါပြောလဲလောကနဲ့မဆက်ဆံတကယ်တို့တဲ့ဆိုတော့ဒါမှလောကနဲ့တော့မဆက်ဆံဘူးနဲ့ဘာကိုပြောတာလဲအခွန်ခံနဲ့ပေါင်းပေမဲ့အခွန်ခံရဲ့အကျင့်လို့မလုပ်တာပြိတ္တဇာမတွေနဲ့ပေါင်းပေမဲ့ပြိတ္တဇာအကျင့်ကိုမလုပ်တာအဲ့ဒါကိုပြောတာလောကနဲ့မဆက်ဆံဘူးဆိုတာနောက်ဆိုတော့သူတို့နဲ့ငငယ်ချင်းဖြစ် friends of sinners သူတို့နဲ့ပေါင်းလို့ဘာသာရေးသမားတွေကပြောလဲအလားကြည်အောင်ကြည်အောင်ကြည်အောင်မင်းတို့ဆရာနော်မင်းတို့ဆရာကြည်အောင်ဟိုမှာအခွန်ခံအိမ်မှာပါတီလုပ်နေတယ်အမပါတီပွဲလုပ်နေတယ်ကြည်အောင်မတဲလေခွန်ခံလေးနော်ဇက်ခဲလေခွန်ခံဒီဖွဲ့ဒီနဲ့တွဲတွဲနေတယ်တွေ့လားဒါကြောင့်ထားထားထားဖျားလူတော့မဖြစ်နိုင်ဘူးသူတို့ကြတော့ဖျားဖြစ်စီခြင်းတဲ့အရာမဟုတ်ဘူးသူတို့ကိုသူတို့ကြတော့သီးသန့် special လုံးဝကိုလောကနဲ့လောကသားတွေနဲ့လုံးဝမဆက်ဆံအောင်အဲ့လိုနေတာကိုပြောတာမဟုတ်ဘူးနော်မိသခင်ကကျွန်တော်တို့ကိုလောကနဲ့မဆက်ဆံတကယ်သူဤသူတို့တွေလည်းမဆက်ဆံအောင်ဆိုတာလောကရဲ့အကျင့်နေအဲ့ဒီအပြစ်သားကဲ့သို့မလောက်တာနော်ကာရာအိုကေဆိုတဲ့သူတွေနဲ့ပေါင်းပါလိမ့်မယ်ဒါမဲ့ကာရာအိုကေ live ဆိုတာမဟုတ်ဘူးနော်တောက်စားပြီးတော့ဟလာသူတို့နော်သူတို့နဲ့ပေါင်းတဲ့အတိုင်းနေတာမဟုတ်ဘူးသူတို့အကျင့်အတိုင်းလိုက်တော့မဟုတ်ဘူးလို့ပြောချင်တာဤသူတို့ကိုဤလောကမှာနှုတ်ယူတော်မူမိအကြောင်းအကျွန်ုပ်တောင်းသည်မဟုတ်ပါနဲ့ကဲပြောပြီနော်ဖခင်ကကျွန်တော်တို့လောကကနေနှုတ်ယူဖို့ဆိုတာကဲလုံးဝကြီးဖယ်ထုတ်ပလိုက်ဖို့ကျွန်တော်ဆုတောင်းတာမဟုတ်ဘူးတဲ့မကောင်းသောအမှုရာနဲ့ကင်းလွတ်စေခြင်းကဆောင်မတော်မူမိအကြောင်းကိုသာတောင်းပါ၏ဒီမှာသခင်ကရှင်းရှင်းလင်းပြောတာကျွန်တော်တို့လောကမှာထားအောင်မယ်လောကကနေဖယ်ပလိုက်ဖို့ပြောတာမဟုတ်ဘူးဒါပေမဲ့မကောင်းတဲ့အမှုအရာနဲ့ကင်းလွတ်ဖို့ဆိုတာအပြစ်ကနေကင်းလွတ်ဖို့အဲ့ဒါကိုဆောင်မဖို့သူတောင်းတာပါတဲ့ကျွန်ုပ်ဒီဤလောကနဲ့မဆက်ဆံတကယ်သူဤသူတို့ဒီမဆက်ဆံကြပါတဲ့ဒါကြောင့်ဒီနေ့ဒီတစ်ခုလေးကိုပြောပြခြင်းနဲ့လောကထဲမှာနေတယ်လောကသားလို့မနေဘူးအာမင်အဲ့ဒါကိုပြောတာလောကထဲမှာနေတယ်ကျွန်တော်ရှိနေသေးတယ်ဒါပေမဲ့လောကသားလို့မနေဘူးလောကသားလို့မနေဘူးเนาะကျွန်တော်လောကသားဒီနေတော့ရှောင်လွှဲလို့မရဘူးလေဝိနည်းတတ္တဝအပေါင်းငါးကြီးအေးဝင်ကလေးဟောပါပြောပြီးပြီကျွန်တော်ကသူတို့နဲ့မပေါင်းဆိုခရစ်တော်ရဲ့ကယ်တင်ခြင်းဘာသူ့ကိုပြောမှာလဲပေါင်းရတယ်ဒါပေမဲ့သူတို့အကျင့်လို့လောက်တာမဟုတ်ကျွန်တော်ပြောမှုပါတယ်เนาะကျွန်တော်အိမ်ရှိတတဲကယောက်ျားချင်းယူထားတဲ့နှစ်ယောက်ဖြစ်တယ်အဲ့ဒီအိမ်ရှိတတဲရဲ့ဘေးကမိန်းကလေးချင်းယူထားတဲ့နှစ်ယောက်ဖြစ်နေဒါပေမဲ့သူတို့ရက်ွက်ထဲမှာကျွန်တော်တို့ဟိုစကားအပြောဆုံးအခင်ဆုံးလို့ပြောရင်အိမ်နဲ့အိမ်ဖြစ်အထူးသဖြင့်အဲ့ဒီယောက်ျားချင်းယူထားတဲ့အိမ်ဆိုသူတို့တွေအိမ်ကိုကြည့်ပေးတယ်မင်းတို့အိမ်မှာရတဲ့ပစ္စည်းတွေလာထားတယ်ဒီခါလေးသူတို့ကပစ္စည်းကျွန်တော်တို့မရှိလို့သူတို့ကယူထားပေးတာလည်းရှိတယ်တို့ပြောချင်တာတို့သူတို့တယောက်ဆိုရင်အဲ့ဒီမှာသူကချော်လဲသွားတော့ဟိုတော်တော်လေးကိုဟိုခေါင်းနာသွားတယ်တဲ့အဲ့နဲ့ဆေးရုံရောက်သွားသူတို့အချောင်းတွေပြောပြတော့ငါဆူတောင်းပေးလို့ရမလားလို့ပြောတော့ဆောက်ထူတောင်းပေးပါရယ်မမျက်စိမဲ့ပြီးငြိမ်ခံနေတယ်အဲ့ချိန်မှာကျွန်တော်လက်တယ်မိဆူတောင်းပေးတော့မျက်ရည်တွေဝဲပြီးပြန်သွားတယ်ကျွန်တော်အဲ့ဒါကိုကြည့်တော့ဖေကဘာလို့အဆတော်တော့စဉ်းစားတော့ကွာငါတို့အိမ်ကလည်းဘလို့ဖြစ်ပြီးတော့ဒီလိုအိမ်နေနေမှလာတွေ့တာလေလောကမှာတော့နေရမယ်လောကသားတွေလို့မဖြစ်ရဘူးဒါကြောင့်ဒီနေ့အကောင်းဆုံးဖေရဲ့မေတ္တာပြဖို့ဆိုတာ เนาะตรุရဲ့လောက်ရက်တွေကိုကျွန်တော်တို့ကလက်ခံတာမဟုတ်ဘူးသူတို့နဲ့ပေါင်းရယ်ဆိုတာဒါပေမဲ့သူတို့ဘယ်လိုပြုတ်ပြမှာလဲเนาะစံစာပြောတယ်မင်းတို့ကအပြစ်သားဖြစ်တယ်ဒါကြောင့်ငါတို့မခေါ်ဘူးပြောရင်ခရစ်တော်သူတို့ဘယ်တွေ့နိုင်တော့မလဲဒါကြောင့်ကျွန်တော်အနေနဲ့လောကထဲမှာတော့ရှိနေမယ်လောကသားတော့လောကသားလို့တော့မနေဘူးအာမင်ဒါဟောကင်ဆွဲထားပါလောကထဲမှာသင်နေမယ်သင်ရက်ကွက်သင်မြန်မာနိုင်ငံဆိုရင်မယုံကြည်သူ90ရာခိုင်နှုန်းရှိတဲ့နိုင်ငံလောကသားတွေ90ရာခိုင်နှုန်းရှိတဲ့နိုင်ငံလောကသားဒီလိုတော့မနေဘူးဒါပေမဲ့သူတို့ရှိတဲ့နေရာမှာအလင်းလင်းတော်သူဖြစ်ဖို့ဘုရားရှင်သင်ကိုကောင်းချီးပေးပါစေအာမင်ဒါဆိုကျွန်တော်လောကသားလို့မနေဘူးဆိုတာဘယ်လိုနေရမှာလဲ။နောက်ကျမ်းပိုင်လေးတစ်ခုပေးခြင်း ਨੇ ။တိယောအခန်းကြီး1တိယောအခန်းကြီး1ပိုက်ငယ်9နဲ့9ကိုဖတ်ခြင်း ਨੇ ။ထိုနှုတ်ဘတ်တော်ထန်၌ငါတို့သည်ကြားရ၍တော့ပြောခြင်းတာသခင်ယေရှုပြောခြင်းတာသင်တို့အားပြတော်တရားစကားဟုမူကားဘုရားသခင်သည်အလင်းဖြစ်တော်မူ၏ဘုရားသခင်၌မှောင်မိုက်အလင်းမရှိငါတို့သည်မိသားရဖျားသခင်နှင့်မိသားရဖွဲ့ပြီးဟုဆိုလျက်ပင်မှောင်မိုက်၌ကျင်လေလင်တဲ့ပြောကျင်တာကဖျားလူတွေဖြစ်ပြီးတန်ရှင်းသူတွေဖြစ်ပြီးဖြောင့်မတ်သောသူတွေဖြစ်ပြီးကယ်တင်ခြင်းရသောသူတွေဖြစ်ပြီးတနည်းအားဖြင့်ခရစ်ယာန်ဖြစ်ပြီးလို့ပြောပြီးတော့မှောင်မိုက်၌ကျင်လေနေသေးတယ်ဆိုတာလောကသားတွေကျင့်တဲ့အကျင့်တိုင်းလုပ်နေသေးတယ်ဆိုရင်သစ္စာတရားမချင်းမှုသာသုံးသောသူဖြစ်တယ်ဖျားသခင်သည်အလင်း၌ရှိတော်မူတဲ့သူငါတို့သည်အလင်း၌ကျင်လေလင်အချင်းချင်းမိသားရဖွဲ့ခြင်းရှိကြသည်ဖြစ်၍ဖျားသခင်သားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသည်များကိုစေကြတော်မူ၏အလင်း၌ကျင်လေတော်သူဖြစ်ဖို့လိုတယ်အာမင်အလင်း၌ကျင်လေတော်သူဖြစ်ပါဖြစ်ရမှာဆိုတော့ကျွန်တော်တို့ကမှောင်မိုက်တဲ့နေရာမှာဖျားထားထားတယ်တရားမှောင်တဲ့နေရာမှာရှိကောင်းရှိမယ်ဒါပေမဲ့အဲ့ဒီမှောင်တဲ့နေရာမှာသင်ဟာဖျောင်းနိုင်မီးလေးဖြစ်နေမယ်ဆိုရင်တော့အဲ့ဒီဖျောင်းနိုင်မီးလေးကိုအလိုရှိတဲ့သူတွေရောက်လာလိမ့်မယ်အဲ့ဒါကိုပြောချင်တာဒါကြောင့်ကျွန်တော်တို့အမြင့်ခိုင်သောအမြင့်ဖြစ်ဖို့ကဘာဖြစ်ဖို့လိုလဲလောကအကျင့်တွေကိုဖယ်ဖို့လိုတာမတရားသောသူတို့ရဲ့တိုက်တွန်းခြင်းမလိုက်ဆိုတာကဲသွားမယ်ငါတို့တခုခုငါတို့ဒီမှာခိုးရအောင်မလုပ်ဘူးအဲ့ဒါငါတို့လူတတ်မှုသွားလှုပ်ရအောင်မလုပ်ဘူးအဲ့ဒါအဲ့ဒါကိုပြောတာလူဆိုးတွေရဲ့လမ်းတွေမယက်မနေမထီမဲ့မြင်ပြုသောသူဆိုတာနော်ကိုမကောင်းတဲ့သူတွေဝိုင်းပြောနေချင်းမကိုလည်းဝင်ပြီးတော့ခေါင်းလိုက်ညိတ်နေတာဟာဟုတ်တယ်ထောက်ခံတာမဟုတ်ဘူးအဲ့ဒါတွေမဟုတ်ဘူးဒါကြောင့်မလို့တဲ့ဒီနှစ်မှာအမြင့်ခိုင်မှခြင်းနဲ့ကိုယ့်ရဲ့ခရစ်ယာန်အသက်တာမှာနည်းနည်းရှိုင်းရှိုင်းဖယောင်းပူတည်ခြင်းနဲ့ဆိုရင်ဒီနေရာစပြီးသူတို့တခုလုပ်ဖို့လိုတယ်ခိုင်မြဲသောသူဖြစ်ဖို့လောကနဲ့ကျွန်တော်တို့ခွဲနေဖို့လိုတယ်အာမင်ခိုင်မြဲသောသူဖြစ်ဖို့ကျွန်တော်တို့လောကနဲ့ခွဲနေရအောင်အဆင်ပြေမလားစင်ပြေမယ်နော်ဒါကြောင့်မလို့ကျွန်တော်တို့ကအလင်းမှာကျင်လေတဲ့သူဆိုတာအလင်းထဲမှာလမ်းလျှောက်နေတဲ့သူတွေဖြစ်တယ်ဒါကြောင့်ဘုရားကကျွန်တော်တို့ကိုဆက်လက်ပြီးတော့ရှောက်စေခြင်းနဲ့ဆိုတာသိရအောင်နော်နံပါတ်1အချက်သွားရအောင်အဲ့ဒါပါလဲဆိုတော့ခိုင်မြဲသောသူဖြစ်ဖို့နှုတ်ကပတ်တော်၌ဝေလျော်ရမယ်သင်ခိုင်မြဲသောသူဖြစ်တယ်ဆိုရင်ခုနကျွန်တော်ဖတ်ပြီးပြီမထီမဲ့မြင်ပြုသောသူတို့၏အစီဝင်၌မထိုင်ဟာရဖျားတရားတော်၌ဝိလျော်၍တရားတော်မှာနေညာမပြတ်ဆင်ခြင်အောင်မိတော်သူဟာမင်္ဂလာရှိတယ်လို့ပြောတယ်ဆိုတော့ခိုင်မြဲတော်သူကိုယ့်ရဲ့အမြင့်ခိုင်မြဲခြင်းနဲ့ဆိုရင်တော့နှုတ်ကပတ်တော်ဝိလျော်ရမယ်ဘာကြောင့်လဲဒီစာအုပ်တအုပ်ပဲကျွန်တော်တို့ကိုလေတမန်တရားကိုပြညွန်တာဒီစာအုပ်တအုပ်ပဲကျွန်တော်တို့ကအသက်တာကိုပြုပြင်တာဆိုတော့လောကသားတွေဒီစာအုပ်ဘာလို့မုန်းတာလဲကျွန်တော်မဟုတ်တာလို့တာကိုပြောလို့လေကျွန်တော်တို့ theme ရှိတဲ့မကောင်းတာတွေကိုဖွင့်ပြလို့လေဒါဟုတ်မကြိုက်တာအဲကြောင့်ယုံကြည်သူဖြစ်ပြီးတော့ဒါနဲ့နေ့တိုင်းမသွားဘူးနေ့တိုင်းမဖတ်ဘူးဆိုရင်သင်သက်တာလေဒါအမြင့်မခိုင်ပါသေးဘူးအမြင့်မဆွဲသေးဘူးတမန်ကျမ်းစာကိုတမန်တရားပေါ့နော်နှုတ်ပတ်တော်ကျမ်းစာထဲမှာမှန်လို့တင်စားတာရှိတယ်အစားတောက်နဲ့တင်စားတာလည်းရှိတယ်အစားတောက်တယ်ကျွန်တော်တို့နေ့တိုင်းစားရမယ့်အရာဖြစ်နေတဲ့ကမှာကျွန်တော်တို့ဒီခိုင်မြဲတဲ့သူဖြစ်ဖို့နှုတ်ကပတ်တော် ਨੇ ဆင်ခြင်ရမယ်တဲ့ကျမ်းစာကိုကြည်ရအောင်အငယ်နှစ်ကိုကြည်ပေးပါသာရဖျားဤတရားတော်၌မှု့လျော်၍တရားတော်ကိုနေညာမပြတ်ဆင်ခြင်အောင်မိတော်သူသည်မင်္ဂလာရှိတယ်တဲ့အဲ့ဒီမှာနေညာမပြတ်ဆင်ခြင်အောင်မိခြင်းကို meditation meditate လုပ်တယ်တရားမှတ်တယ်ပေါ့နော်ကျွန်တော်နားလည်ဖို့မြန်မာတွေနားလည်ဖို့ပြောမယ်ဆိုရင်တရားမှတ်တယ်တဲ့ဆိုတော့ဘလို့တရားမှတ်တာလဲဒါကိုတစ်ခေါက်ပြောဖို့ပါတယ်သူရဲ့အတိတ်ဘယ်ကတော့ဒီရဲ့ meditate လုပ်တယ်ဆိုတော့ဂျူးတွေက meditate လုပ်တယ်ဆိုစံစာကိုသူတို့ရွတ်ဖတ်နေတာ ရပါပြီတော့အမြဲတမ်းနှုတ်ကနေညှိတွားနေပြီးပြောနေတယ်အရာအဲ့ဒါကောင်းတယ်ဒါပေမဲ့အဲ့ဒါကနေနောက်တစ်ဆင့်ဘာဟုတ်ပါလဲဆိုတော့နွားတွေစမြုပ်ပြန်တာနဲ့တူတယ်နွားတွေကမျက်စားပြီးရင်သူကဝါးပလိုက်တယ်ညှို့ချတယ်ဒါပေမဲ့သူတို့ကထူးဆန်းတာဖျားဖန်ဆင်းထားတာနော်အဲ့နွားတွေကဒီမျက်ကိုလေကြိုက်တဲ့အချိန်မှာပြန်ထုတ်လို့ရတယ်ပါးစပ်သေးကိုပြန်ပြီးယူလာလို့ရတယ်သူတို့ရဲ့အဲ့တော့ပြီးရင်ပြန်ဝါနေရဟာစမြုပ်ပြန်နေเนาะကျွန်တော်တို့ဒီတယောက်လဲကွာစမြုပ်ပြန်တာမပြီးတော့ဘူးဆိုဘာကိုပြောတာလဲအဖြစ်ပြက်တစ်ခုခဏခဏပြန်ပြောတာဟုတ်တယ်မလားတစ်ခုခုခဏခဏဓာတ်ပြဟောင်းပြန်ပြီးတော့နားထောင်နေရတယ်လို့ပဲလို့ပြောတာလည်းရှိတယ်ဟိုးရင်ကဖြစ်ပြီးတဲ့ဟာတွေပြောလို့မစုံအဲ့ဒါဓာတ်ပြဟောင်းဖွင့်နေစမြုပ်ပြန်နေကျွန်တော်တို့ဘာကိုစမြုပ်ပြန်တာများတယ်ထင်လဲကောင်းတာလားမကောင်းတာလားမကောင်းတာတွေစမြုပ်ပြန်တယ်ကျွန်တော်သူများတွေကိုယ်လှုပ်သွားတာပြန်ပြောလို့ကိုမဆုံးနိုင်တော့အဲဒီတော့ပတ်စံချီးပြီးမပေးတာပြန်ပြောလို့ကိုမဆုံးနိုင်တော့သူကတောင်းပန်ပြီးပါပြီကျွန်တော်တို့ကမပြီးနိုင်တော့အဲဒီတော့ဒီလိုပြောသွားအဲဒီတော့အိမ်လာတော့ဒီလိုလှုပ်သွားအဲဒီတော့ဘလို့လေးမျက်နှာနေထားမှတ်မိနေတယ်မကောင်းတာတွေအဲ့ဒါကိုစမြုပ်ပြန်ဖို့မဟုတ်ဘူးတဲ့ဘာကိုစမြုပ်ပြန်ရမလဲဘုရားကောင်းမြတ်ခြင်းအိုးအဲဒီတော့ကခုနတသက်ခံချက်ကြားလိုက်တယ်ငယ်ရောဘုရားကကျမကိုတသက်ပြောက်ခြင်းချင်းခွင့်ပေးတဲ့ဟာကိုမိနေခဲ့တာတဲ့ဒီရောက်ဘုရားကိုယေရှုတင်ဖို့ရန်အတွက်ပြန်ပြီးတော့တသက်ခံပါတယ်အဲ့ဒါကိုစမြုပ်ပြန်ရအောင်လေနော်အော်အဲ့ဒီတော့ခက်ခဲခဲ့တာဒါပေမဲ့ဘုရားပို့ဆောင်ခဲ့တယ်နော် reflection ပြန်ပြီးတော့မိအမှတ်ရတာဆရာနဲ့ဆရာမဟိုနေရာကျွန်တော်ငယ်ရောအကြောင်းတွေပြန်ပြောကြတယ်နော်ကျွန်တော်ပြန်ပြောတဲ့ခါမှာအော်ဘုရားအဲ့တော့ပူဆောင်တဲ့ဟာကြီးပြောလို့ကိုမပြီးနိုင်ဘူးအဲ့လိုမျိုးဘုရားဖြစ်စေချင်တာဘုရားကတကယ်ကိုလမ်းပြခဲ့တယ်အော်အဲ့ဒီတော့ကျမ်းမာခြင်းပေးခဲ့တယ်ဘုရားနော်အဲ့ဒီတော့ခွန်အားတွေနဲ့သွားခဲ့တာအဲ့တော့ကိုပြောရမှာဒါတွေဘုရားရဲ့ကောင်းမြတ်ခြင်းတွေကိုအများကြီးစမြုပ်ပြန်ရမယ်ဘာကြောင့်နွားစမြုပ်ပြန်တာလဲဒီရဲ့သူစားတဲ့မြက်ကသူတခါတည်းဝါပြီးတော့မြုပ်ချလိုက်ရင်အဲ့ဒီထဲမှာပါတဲ့ဓာတ်အားလုံးကို तू မရဘူး။ဒါကြောင့်မို့ तू ကပြန်ပြန်ထုတ်တယ်။ပြန်ဝါတယ်။ပြန်မြူချတယ်။ပြီးရင် तू ကအားနေပြန်ထုတ်တယ်။ပြန်ဝါတယ်။ပြန်မြူချတယ်။ဆိုတော့မကြာခဏလုံနေတဲ့အခါမှာဒီ तू မြက်ကအဲ့ဒီထဲမှာဓာတ် तू အတွက်အာဟာရရှိတဲ့ဓာတ်အကုန်လုံးကိုတရားရာခိုင်နှုန်းကိုယူပလိုက်တာ။နောက်ဒီနေ့နှုတ်ဘတ်တော်ပြန်နာတော့ပါ။ချုံနှုတ်ဘတ်တော်ကြီးကျွန်တော်ပြန်ခွန်အားယူတယ်။ကိုဟောခဲ့တဲ့ဟာတွေပဲတခါလေးပြန်ခွန်အားယူတယ်။အော်ဒီထဲမှာအာဟာရတွေကြံနေတဲ့ဟာတွေအကုန်ရအောင်ယူခြင်းတယ်။အာမင်။ဒါကြောင့်ဒီနေ့နောက်ကဘတ်တော် live လွှင့်နေအချိန်ပဲဖြစ်ဖြစ်ပြန်ပြီးတော့ကျွန်တော် offline ပြန်နားထောင်တာပဲဖြစ်ဒါမှမဟုတ်ကျွန်တော်ဒါကိုနောက်တစ်ချိန်ပြန်လွှင့်ပေးတာပဲဖြစ်ဖြစ်နောက်တစ်နှစ်မှနောက်တစ်ခါပြန်လွှင့်နေပေးတာပဲဖြစ်ဖြစ်ဒါတွေကိုပြန်နားထောင်ခြင်းအပြင်အသက်တာမှာသာရဖျားရဲ့တရားတော်ကိုနေ့ညမပြတ်ဆင်ခြင်းအောင်မြင်နေဖို့လိုတယ်။အာမင်။ဒါကြောင့်ကျွန်တော်တို့ဒီလိုမျိုးဆောင်ရွက်ဖို့လိုတယ်ဒါကြောင့်မလို့ယောရှုကပြောတယ်လေเนาะယောရှု1ထဲမှာဘယ်လိုပြောလဲယောရှု1အငယ်10မှာထိုပညတ်တိကျမ်းစာ၌ရေးထားသမျှအတိုင်းကျင့်မည်เนาะကျွန်တော်စမြုပ်ပြန်နေဆိုတာလေ့ကျင့်ဖို့အတွက်ပြန်တာကျွန်တော်နှုတ်ကပတ်တော်ကိုเนาะကျွန်တော်ရွတ်ဆိုတာမကောင်းမဟုတ်ပါဘူးအလွတ်ရတာကောင်းတယ်တချို့တွေအလွတ်ကို9ကျင့်ရွတ်တယ်90ရွတ်တယ်เนาะကျွန်တော်အမျိုးမျိုးရွတ်တာရှိတယ်အာကျွန်တော်အဖိုးလေးတယောက်နော်ကျွန်တော်မျိုးတွေကအဖိုးလေးတယောက်ကသူကစမ်းစာအဲ့လိုအလွတ်ရွတ်ရတာသဘောကျတယ်မိသားစုနဲ့ရွတ်တယ်ဒါပေမဲ့သူရွတ်တဲ့နှောင်းကိုလူတွေကလိုက်ဖို့တော်တော်ခက်တယ်ဆိုတော့သူကသာရဖျားကြီးငါးကြီးတိုးရင်းဖြစ်တော်မူဆိုအစအဆုံး9ခါရွတ်တာမဟုတ်ပဲねသူကအဲ့သာရဖျားကြီးကို9ခါရွတ်တယ်သာရဖျားကြီးသာရဖျားကြီးသာရဖျားကြီးသာရဖျားကြီးသာရဖျားကြီးသာရဖျားကြီးသာရဖျားကြီးငါးကြီးတိုးရင်းဖြစ်တော်ငါးကြီးတိုးရင်းဖြစ်ဆိုသူနဲ့ရွတ်ပြီဆိုကျွန်တော်တအားခက်တယ်လေထားငါးကြီးတိုးရင်းဆိုတော့သူပဲရွတ်ရွတ်သွားတယ်ဘာဖြစ်သွားလဲဆိုဂါထာလိုဖြစ်သွားတယ်အဲ့ဒါမျိုးဘုရားလိုချင်တာမဟုတ်ဘူးဘာလိုချင်တာလဲအဲ့ဒီကျမ်းစာမှာရေးထားတဲ့အတိုင်းလိုက်လုပ်မယ်ကျင့်မယ်ကျင့်မယ်ဒီရဲ့အရာကိုကျင့်မယ်ဆိုတော့စိတ်နဲ့တဲ့စောင့်ရှောက်ခြင်းအလုံးကကျမ်းစာကိုမဖတ်မယူပဲမနေနေညမပဲကြည်ရှုဖတ်ယူရမယ်တဲ့အဲ့လိုလုပ်ရင်ဘာဖြစ်လဲအကျံထမြောက်ပြီးအောင်မြင်မယ်တဲ့အာမင်ဘလောက်ကောင်းလဲဘုရားရဲ့ဂတိတော်ဟာဒါမှမဟုတ်ကျွန်တော်တို့ယုတ်ပတ်တရစေလို့အောင်မြင်မယ်ပြောတာလားမဟုတ်ဘူးရေးထားသမျှအတိုင်းကျင့်မှာမလို့စောင့်ရှောက်မှာမလို့အောင်မြင်တာတနည်းအားဖြင့်ဘုရားရဲ့နှုတ်ကပတ်တော်ကိုလုံးဝမလွဲဘူး တလုံးမကြံကိုရောဒီဟာပြောတယ်ဖះမကြိုက်တဲ့အရာမကြိုက်တဲ့ဟာကိုပြောတယ်တော့ဒီနေ့ကျွန်တော်တို့ဖတ်နေတဲ့အထက်မှာဝတ်ပြုရခြင်းနောက်ကျွန်တော်ဆက်မနေကျွန်တော်ဝတ်ပြုရခြင်းရောက်နေတဲ့အခါမှာဝတ်ပြုရခြင်းဆိုတော့အခက်ဆုံးเนาะပြီးရင်တောလေရခြင်းเนาะဒါတွေကခက်တယ်ပေါ့နော်ဟိုတော်ယုံတန်ယုံဖတ်တဲ့ခါမှာဒါတွေကခဏခဏပြောနေတယ်ဒါပေမဲ့အရင်တော့မတွေ့ဘူးတဲ့ဟာတွေကျွန်တော်အချိန်ချင်းဖတ်ဘူးပေမဲ့မတွေ့ဘူးတဲ့ဟာတွေပြန်ပြန်ထွက်လာတယ်ပြန်ထွက်လာပြီးတော့ဒီနေ့ဆိုရင်တော့တန်ရှင်းတဲ့အကြောင်းမတန်ရှင်းတဲ့အကောင်အကြောင်းတွေကျွန်တော်ဖတ်တော့ဖရလည်းเนาะဓမ္မသစ်မှာတချို့အရာတွေစားခွင့်ပြုတဲ့အရာတွေရှိတဲ့ခါမှာဒါတွေကဘာကိုပြောချင်တာလဲနောက်ဆုံးကျတော့ဘာတွေ့ရလဲဆိုတော့ဒီ summit ဆိုတော့စင်ချင်နိုင်ဖို့ဖရားဒါတွေကိုမတန့်ရှင်းအောင်ပြောထားတယ်ဒါပေမဲ့ဓမ္မသစ်ကာလမှာတချို့အရာတွေစားခွင့်ပေးတယ်ဒါပေမဲ့အော်ဒီမှာစားလို့ရပြီဆိုပြီးတော့နင်းကပိတ်စားဖို့မဟုတ်ပဲနဲ့စင်ချင်ပြီးတော့စားဖို့ဖြစ်တယ်ဆိုတော့ဒီကနေ့မှနားလဲတယ်ပြောချင်တာပါလေတမန်ကျမ်းစာကိုကျွန်တော်တို့လေ့လာတဲ့အခါမှာငါကဒီမှာဖရားဒီလိုပြောထားတဲ့အတွက်လုပ်မယ်ဆိုတဲ့အတိုင်းကျင့်မယ်စောင့်ရှောက်မယ်အဲ့လိုလုပ်တယ်ဆိုရင်ခိုင်မြဲတော်သူဖြစ်တယ်အာမင်။ဒါကြောင့်အဲ့ဒီသူဟာအကြံထမြောက်ပြီးအောင်မြင်မယ်။အာမင်။ဒါကြောင့်ဖခင်ရဲ့နှုတ်ကပတ်တော်ကိုကျင့်တော်သူ။ဖခင်ရဲ့နှုတ်ကပတ်တော်ကိုစောင့်ရှောက်တော်သူ။အဲ့ဒီသူရဲ့လှုပ်တဲ့အရာအားလုံးသည်အကြံထမြောက်ပြီးအောင်မြင်တယ်။ဆိုတော့အဲ့ဒီသူကစီးပွားရေးလှုပ်တဲ့ခါမှာလည်းအောင်မြင်တယ်။ဘာကြောင့်လဲ။ဖခင်ရဲ့ကြိုက်တဲ့အရာမမှန်သောချိန်ခွင်မလှုပ်တော့ဘူးလေ။ဖခင်ကပြောထားပြီးမမှန်သောချိန်ခွင်ကမုန်းတယ်မကြိုက်ဘူး။လိန်တာမကြိုက်ဘူး။ဒါတွေကိုဖခင်ပြောထားတဲ့အတွက်မှန်မှန်ကန်ကန်သူလှုပ်တဲ့ခါမှာသူလှုပ်တဲ့စီးပွားရေးဟာသူများလှုပ်တာနဲ့တူပေမဲ့သူ့မှာပူပြီးကောင်းကြီးရှိတယ်။ထုံနေ၎င်းပဲစိုက်ပြူတော်သူသူ့ခြံမှာပိုထွက်တယ်ပိုလှတယ်ဘာကြောင့်လဲဖခင်ရဲ့နီးရမနဲ့တသက်နာသူဟောတဲ့နှုတ်ပတ်တော်ပူပြီးထူးခြားနေတယ်ဒါပဲပြောတာပဲဒီဆရာလည်းပြောတာပဲဒီကောင်းစင်ပဲကောင်းစင်တော်တပုံစံနဲ့ပဲမတူနေဘူးဘာကြောင့်လဲထူချရဲအဲ့ဒီအရာတွေကအမြင့်ခိုင်သောအမြင့်ရှိတဲ့ခါမှာဒီအရာတွေကပါလာတဲ့အရာဖြစ်တယ်အာမင်နောက်ဆုံးချက်ကြည်ရအောင်နံပါတ်3ချက်ကပါလဲဆိုတော့ခိုင်မြဲသောသူဖြစ်ဖို့ကျမ်းစာမှာပြောလဲဆိုတော့သူကရေနဲ့နီးစပ်တယ်ရေဆိုတာကျမ်းစာထဲမှာဝိညာဉ်တော်ပြောတာဆိုတော့ तू ကရေနဲ့ထိတွေ့နေရမယ်အပင်ကရေနဲ့ထိတွေ့နေရမယ်ယုံကြည် तू ကဝိညာဉ်တော်နဲ့ထီတွေ့နေရမယ်ပြန်ပြောမယ်နော်အပင်ကရေနဲ့ထီတွေ့ဖို့လိုသလိုယုံကြည်သူကဝိညာဉ်တော်နဲ့ထီတွေ့နေဖို့လိုတာဘာကြောင့်လဲတန်ရှင်းသောဝိညာဉ်တော်ကကျွန်တော်တို့ပြောတဲ့စကားမှားသွားရင်တော့ချက်ချင်းပြောတယ်ကျွန်တော်လုံရမယ့်အရာတောင်းပန်ဖို့လိုတဲ့အရာချက်ချင်းပြောလာတယ်နော်ကရုဇဆိုတာဖြစ်တတ်ပါတယ်မိသားစုတွေမှာဒါပေမဲ့အဲ့ဒီဖြစ်တဲ့အချိန်တိုင်းမှာဘုရားရဲ့ဝိညာဉ်တော်နဲ့ထီတွေ့နေတဲ့သူကငါပြောလိုက်တာလွန်သွားပြီ။ငါလှုပ်လိုက်တာမှားသွားပြီ။ချက်ချင်းသိတယ်။ဒါကြောင့်တမန်ကျမ်းစာမှာရည်နဲ့ပတ်သက်ပြီးတော့ဗာပြောလဲကြည့်ရအောင်နော်။နှုတ်ပတ်တော်လို့လည်းပြောပါတယ်။ဒါပေမဲ့ဒီအရာလေးတစ်ခုယောဟန်ခန်းကြီးခွန်အငယ်30ခွန်ရှင်ရန်ခရစ်ဝင်ကျမ်းခန်းကြီးခွန်အငယ်30ခွန်မှာအသက်ရေစမ်းအသက်စမ်းရေတွင်ဆိုတဲ့အရာနဲ့သခင်ယေရှုပြောတဲ့အရာလေးထိုပွဲကိုခံယူတယ်နော်။ဆိုတော့နောက်ဆုံးတော့နောက်ဆုံးဖြစ်တော်နေမြတ်၌ယေရှုသည်ရဲ့၍ကြွေးကြော်တော်မူသည်ကရေငတ်တော်သူရှိလေငါထံသူလာ၍တောင်းလို့ငါကိုယုံကြည်တော်သူသည်ကျမ်းစာလာသည့်အတိုင်းအသက်ရေထွက်ရာဆံရေတွင်ဖြစ်လိမ့်မည်ဟုမိန်တော်မူ၏ထို့သောမိန်တော်မူသောဘာကိုပြောချင်တာလဲတဲ့သခင်ယေရှုပြောတာယုံကြည်တော်သူတို့သည်ခံရသောခံရလက်တန်သောဝိညာဉ်တော်ကိုယီမှတ်၍မိန်တော်မူ၏ဝိညာဉ်တော်တဲ့ဝိညာဉ်တော်ဖျားရှိရဲ့ဒီဝါချင်းခွင့်ဖရားပေးတယ်။တင်းနဲ့ကျွန်တော်ကလောကထဲမှာနေတဲ့အခါမှာလောကကဂန္ဓာယနဲ့တူတယ်။ယေရှုသည်ဘုံပွင့်တော်မမူသောကြောင့်တန်ရှင်သောဝိညာဉ်တော်ကိုပေးတော်မမူသေး။အဲ့ဒီတုန်းကအသေးမခံရသေးတဲ့အခါမှာမပေးသေးဘူး။ဒါမဲ့တမန်တော်ခေတ်ရောက်လာပြီ။ပင်တေကုတ်တည်နေ့ရောက်လာပြီ။အဲ့ဒီအချိန်မှာဖရားကတန်ရှင်သောဝိညာဉ်တော်ကိုပေးတယ်။ကျွန်တော်အခုရက်40ရောက်လာတော့မယ်။ရက်40ရောက်လာရင်ပင်တေကုတ်တည်နေ့ရောက်လာတော့မယ်။အခုနောက်ဆိုတော့တကယ်ဆိုရင်အခုပင်တေကုတ်တီဆိုတာကတော့ဒီ Passover ပွဲပေါ့နော်ခရစ်တော်ရဲ့ရှင်ပြန်ထမြောက်ပြီးတော့ရက်50အဲဒါကြောင့်ပင်တေကုတ်တီဒါပေမဲ့ကျွန်တော်တို့ဒီအမေရိကမှာဖြစ်သွားတဲ့နေကျက်တဲ့ရက်ကနေကျွန်တော်တွက်မယ်ဧပြီလ10ရက်နေ့ကနေတွက်တယ်ဆိုရင်တော့အဲဒီမေလ18ရက်နေ့ပင်တေကုတ်တီညပေါ့နော်စမယ်ည ရောက်လာမယ်ဆိုတော့ဒီရက်40မှာဒီနေ့တန်ရှင်းသောဝိညာဉ်တော်နဲ့ကျွန်တော်တို့အချိန်ယူဖို့ဖြစ်တယ်ဘုရားကျွန်တော်တို့ကိုပေးပြီးပါပြီပေးပြီးပြီเนาะတချို့တွေရပြီးပြီတချို့တွေမရသေးတဲ့လူတွေရှိတယ်ကျွန်တော်တို့တွေဒီအတွက်လဲเนาะ DDS မှာဆိုရင်ဆူတောင်းကြတယ်ဒီအတွက်သွားတယ်ဆိုတော့လောကမှာနေတဲ့ခါမှာဘာနဲ့တူလဲ This world is like a desert လောကကဂန္ဓာယပဲအဲ့ဒီဂန္ဓာယမှာကျွန်တော်တို့အရန်လိုအပ်တာကရေရေနဲ့အရိတ်ကတအားလိုအပ်တယ်ဆိုတော့လောကမှာကျွန်တော်တို့ပူလောင်နေမယ်စာငတ်နေစိတ်အမြင်ဖြစ်လိမ့်မယ်ဒါပေမဲ့တန်ရှင်သောဝိညာဉ်တော်နဲ့ပြည်ပါလို့ပြောတဲ့ခါမှာဝိညာဉ်တော်ရှိတဲ့ခါမှာကျွန်တော်တို့ရဲ့နှလုံးသားစန္ဒာတွေကိုဘုရားကဖြည့်ဆည်းပေးတယ်အကြောင်းကျွန်တော်တို့တန်ရှင်သောဝိညာဉ်တော်နဲ့ထိတွေ့ဖို့လိုတယ်။အဲ့ဒီသူတွေကိုဘုရားကပြောလဲဒီမှာတစ်ချက်ကြည့်အောင်။ဆိုတော့ဆာလံ1ထဲမှာပိုက်ငယ်3မှာအကြောင်းမူကထိုသူကြီးတဲ့နော်ဆိုတော့ခိုင်မြဲခြင်းတဲ့သူဘုရားရဲ့နှုတ်ပတ်တော်နဲ့သွားတော်သူလူမိုက်တွေနဲ့မပေါင်းဘူးလူဆိုးတွေလမ်းမှာလောကသားလိုမနေတဲ့သူအဲ့ဒီသူဟာတဲ့မျက်နှာမှာဆိုင်လျက်မိမိအချိန်တန်းမှာအတီးကိုတီး၍အရွက်မညှိုးနွမ်းတတ်သောအပင်နဲ့တူဤအာမေဒီမှာလည်းပြန်ပြောပြန်ပြီပြုလေသမျှတော်၌အောင်လိမ့်တည်းအာမေလောကမှာအောင်မြင်ခြင်းနဲ့ဆိုရင်သင်ရဲ့အမြင့်ခိုင်မာဖို့လိုတယ်သင်အမြင့်ကလောကနဲ့ခွဲနေရမယ်ခိုင်မာတဲ့သူသင်အမြင့်ကလောကထဲမှာလည်းဆွဲလိုက်ဖျားဖက်မှာလည်းဆွဲလိုက်အမြင့်ကနည်းနည်းရမှာသွားဆွဲနေလို့မရဘူးရေတောက်မြက်ကလောကအရာကိုသွားတောက်လိုက်ဖျားရဲ့နှုတ်ပတ်တော်သွားတောက်လိုက်အဲ့လိုလုံးလို့မရဘူးကြောက်တနီးရတော့ပဲသွားမယ်ဒါကျွန်တော်တို့သိတယ်ပြီးရင်ကျွန်တော်တို့ကနှုတ်ကပတ်တော်မှာပဲမှုလျော်ရမယ်ဖယ်နှုတ်ပတ်တော်ဒီလောကသားတွေပြောတဲ့အရာနော်ဇလန်တွဲတွေပြောတဲ့အရာအပြင်ကျွန်တော်တို့လောကမှာဖြစ်ပျက်နေတဲ့အရာဘာမှမတည်မြဲမဲ့အရာတွေကိုကျွန်တော်စမြုပ်ပြန်ပြီးဓာတ်ပြအောင်ခဏခဏဖွင့်နေမယ်စာဖယ်ရဲ့နှုတ်ကပတ်တော်မှာသွားမယ်ဆိုရင်အဲ့ဒီသူကခိုင်မြဲလာမယ်အဲ့လိုခိုင်မြဲလာတဲ့သူဟာရှင်နဲ့ဤတယ်ဝိညာဉ်တော်ဘုရားကိုပြောတာတန်ရှင်သောဝိညာဉ်တော်ဘုရားနဲ့အမြဲတမ်းထိတွေ့ဆက်ဆံနေတဲ့သူဖြစ်တဲ့ခါမှာလူတွေစာငတ်နေတဲ့ဟာအမြဲရှိတယ်နော်ရေစာတယ်သူတို့တောက်လေတောက်လေငတ်မပြေပင်လယ်ရေကိုတောက်တာပင်လယ်ရေပဲလောကရဲ့ပေးနိုင်တဲ့အရာပင်လယ်ရေကိုလိုက်တောက်ဒါပေမဲ့ဘုရားကျွန်တော်တို့ကိုတောက်စေခြင်းနဲ့ရေရှိတယ်အဲ့ဒီရေကတော့တခြားရေမဟုတ်ဘူးအသက်ရေသူကိုယ်တိုင်ဖြစ်တယ်အဲကြောင့်ယောဟန်လေးထဲမှာရှမာရိအမျိုးသမီးဆိုတာဒီအမျိုးသမီးကရှမာရိလူမျိုးဂျူးတွေနဲ့မပေါင်းတဲ့လူမျိုးဂျူးနဲ့ရှမာရိနဲ့တွေ့တဲ့အခါမှာအယံအံ့ဩတယ်ငါ့ကိုရေပေးမလားလို့ပြောတော့ဂျူးတွေနဲ့ကျမတို့မပေါင်းလေသခင်ယေရှုတောင်းတာကိုမပေးခြင်းဘာလို့လာတောင်းတာလဲအေးနင်ဘသူလဲငါဘသူလဲဆိုတာသိရင်ပေးလိုက်မယ်အဲ့ဒီမှာစကားပြောရင်းပြောရင်းနဲ့နောက်ဆုံးမှာသခင်ယေရှုကသူ့ကိုပြောပြတယ်လောကမှာမင်းရှာနေတာရှိတယ်မြစ်တာငတ်နေတယ်ရှားနေတယ်လင်ငါးယောက်တောင်ရှိပြီးပြီအခုနေတဲ့တယောက်ကလည်း living together 6ယောက်ဒါပေမဲ့နှလုံးသားမှာဆာငတ်ခြင်းရှိတယ်မလားနံပါတ်9ယောက်မြောက်တွေ့သွားမှာပဲပြည်ဆောင်သွားတာခုနှစ်တည်းပြည်ဆောင်ခြင်းသခင်ယေရှုနဲ့တင်မတွေ့မခြင်းမပြည်ဆောင်ဘူးဒါကြောင့်သခင်ယေရှုကကျွန်တော်တို့ကိုလေလောကရဲ့ဆာငတ်ခြင်းတွေရေတောက်မြစ်ကသွားတောက်မိမှာကိုဆိုရင်နဲ့အတွက်ကျွန်တော်တို့ဒီမှာပြောတယ်မျက်နှာမှာစိုက်တာတနည်းအားဖြင့်သူနဲ့အချင်းယူတာနှုတ်ကပတ်တော်ထဲမှာဆွဲမြဲနေတဲ့သူလောကအရာမတက်မှတ်ဘူးလောကအရာတက်မှတ်ပြီးဟိတ်ဆိုရင်တီးလိုက်ငါရေတောက်မြစ်ဘဲကိုသွားနေလေဒီနှုတ်ကပတ်တော်ကိုသွားနေလားဒါမှမဟုတ်လောကအရာတွေကိုသွားနေလားဒါကိုကျွန်တော်တို့စင်ချင်ဖို့ဖြစ်တယ်ဒီနေ့ဒီနှုတ်ပတ်တော်လေးကိုဖတ်ပြီးဆုံးသတ်ခြင်းနဲ့ယေရမိစခွန်ပိုင်ငယ်ခွန်မှာဗာပြောလဲဆိုတော့ယေရမိအနာဂတ်ကြံခန်းကြီးစခွန်အပိုင်ငယ်ခွန်နဲ့ရှစ်ကိုဖတ်ခြင်းနဲ့သာရဖျားကိုကိုးစားတော်သူတနည်းအားဖြင့်လောကနဲ့ခွဲမယ်နှုတ်ပတ်တော်၌မွေလျော်မယ်တန်ရှင်သောဝိညာဉ်တော်၌သွားမယ်အဲ့ဒါဖျားကိုကိုးစားတဲ့သူလို့ဘုရားသတ်မှတ်တယ်အဲ့ဒီကိုးစားတော်သူဟာတဲ့သာရဖျားမိမိကိုးစားရအောင်ဖြစ်စေတော်သူသည်ကောင်းကြီးမင်္ဂလာကိုခံအပ်တော်သူဘုရားကောင်းကြီးပေးခြင်းနဲ့အာမင်ထို့သူသည်ယေရှိသောအရာ၌စိုက်တယ်အပင်ကလေယေရှိတဲ့အရာနာမှာစိုက်လို့ကတော့သူ့အတွက်အင်မတန်မှကောင်းတယ်မျက်နှာမှာမြစ်ဖြာသဖြင့်ပူသောအရှိန်ရောက်ချောင်းကိုမသိကန္နာယမှာဖြစ်ပေမဲ့သူပူတယ်လူတွေပူပေမဲ့အဲ့ဒီအရှိန်ကိုမသိအရွယ်မနှုံညွမ်းမ မိုးကောင်သောကာလ၌စိုးရင်စရာမရှိဘဲအစဉ်မြဲအတီးကိုတည်တတ်သောအပင်နဲ့တူ၏အာမင်ဘလောက်ကောင်းတဲ့ဘုရားရဲ့နှုတ်ပတ်တော်လဲဂတိပေးထားတယ်ကျွန်တော်တို့လောကမှာပူလောင်ရပေမဲ့ပူလောင်တဲ့အချိန်မသေးဘူးအရွက်မနှုံညွတ်ဘူးပြီးရင်ကျွန်တော်တို့အသီးသီးမဲ့အဲ့ဒီသူတွေကဘာတူလဲဘုရားနဲ့တွာလာတော်သူဖြစ်တယ်။အဲကြောင့်တင့်ကိုမိခွန်းတစ်ခုမေးခြင်း ਨੇ ။တင့်ရဲ့အသက်တာမှာအသီးသီးပြီလား။အသီးမသီးရဲ့အမြင့်ကိုဒီနေ့စဆက်ရအောင်။အပင်နေမလှနေဘူး။အရွက်တည်းမလှနေ။တနည်းအားဖြင့်တင့်ဘဝမှာလူတွေမြင်တွေ့လိုက်ရင်အားကျစရာမရှိဘူး။အသီးဆိုတာအပင်အတွက်မဟုတ်ဘူးနော်။သူများအတွက်။တင့်ဘဝမှာဘုရားအသီးသီးစေခြင်း ਨੇ ဆိုတာတင့်ဘဝမှာရတဲ့ကောင်းကြီးမင်္ဂလာသူများအတွက်အပင်အတွက်မဟုတ်ဘူးလေဒီအသီးကအပင်အတွက်လုံးဝမဟုတ်ဘူးသူများအတွက်စားဖို့သူများအတွက်ကောင်းကြီးဖြစ်ဖို့အဲဒါကြောင့်အာဗြဟံဘုရားဘာလို့ကောင်းကြီးပေးလဲသူအားဖြင့်လူမျိုးတကာကောင်းကြီးဖြစ်ဖို့တင့်ကိုဘုရားကောင်းကြီးပေးခြင်းနဲ့တင့်အသက်တာမှာအသီးသီးခြင်းနဲ့အဲ့လိုအသီးသီးတဲ့ခါမှာဟာကြည့်ပါဦးဒီအပင်ကအသီးရမ်းသီးတယ်မဟုတ်ဘူးဒီအသီးသီးခြင်းဟာတပါးသူအတွက်ကောင်းကြီးဖြစ်ဖို့အာမင်ဒါကြောင့်ကျွန်တော်တို့ကိုဘုရားအသီးသီးစေခြင်းနဲ့ဒါမဲ့အသီးမသီးနိုင်သေးဘူးဆိုရင်အမြင့်ကိုစမ်းစေရအောင်မြေကိုစစ်ပြီးပြီကျွန်တော်မြေကအပင်ဆိုင်လို့မျိုးစရာကောင်းပြီသားလေနော်မျိုးစိတ်ဆိုတာနှုတ်ဘတ်တော်ဒါကြီးမကောင်းသေးဘူးမဟုတ်ဘူးလေဒါကောင်းပြီသားဒါမဲ့ကျွန်တော်နှလုံးသားမှာကြားတဲ့အခါမှာအပင်မပေါက်နိုင်ဘူးဆိုရင်မြေကြီးကိုစစ်မယ်ကောင်းသောမြေဖြစ်လာပြီဆိုရင်အမြင့်ကိုစစ်မယ်အပင်တော့စပေါက်နေပြီငါဘာတွေကိုအမြင့်ဆွဲနေလဲဒီနေ့စမ်းစစ်စေခြင်းနဲ့ငါတို့ဘာတွေကိုအမြင့်ဆွဲနေလဲရုပ်ရှင်တွေလောကရာတွေဇလန်းတွဲတွေကိုအမြင့်ဆွဲနေတာလားဒါမှမဟုတ်ရင်တကယ်နှုတ်ကပတ်တော်စစ်မှန်တဲ့နှုတ်ပတ်တော်တွေနဲ့အမြင့်ဆွဲနေလားသင်ဆန်းစစ်ပါဒီကနေ့မှာအဲ့လိုဆန်းစစ်မယ်ဆိုရင်သင်ရဲ့တက်တာမှာထူချမယ်နောက်တစ်ဖွဲ့ရှိတယ်အဲ့ဒီဖွဲ့ကတော့စာငတ်မှုမပြေနိုင်ဘူးပူလောင်နေတယ်ကိုယ်မှာစာငတ်နေတယ်ရှားတယ်လောကရာတွေရှားတယ်မပြေနိုင်ဘူးဆိုရင်သင်အတွက်ဖြည့်ပေးနိုင်တဲ့သူရှိတယ်တခြားမဟုတ်ဘူးတည်ရည်ဖြစ်တဲ့သခင်ယေရှုဖြစ်တယ်။အဲကြောင့်မိကိုမင်းကျင်တယ်။တင်သခင်ယေရှုဖြစ်တဲ့အသက်ရည်ကိုရထားပြီးပြီလား။ကျန်စာငတ်နေအောင်ပါပဲလောကမှာနေတဲ့အခါမှာလိုချင်တတ်မှတ်မှုတွေရှိနေအောင်ပါပဲ။ဒါပေမဲ့ဒီအသက်ရည်ကိုတောက်မိတဲ့ရှာမာရိကတော့သူရေခတ်ဖို့ပုံပလုံးနေနဲ့လာတာ။ဒါမဲ့အသက်ရည်တောက်တော့အသက်ရည်ရသွားတနည်းအားဖြင့်သခင်ယေရှုကမေရှိယဖြစ်တယ်လို့သူ့ကိုဖွင့်ပြောတဲ့အခါမှာသူ့နှလုံးသားဆန္ဒပြည့်ဝတဲ့အခါမှာသူ့ရေပုံးနေအားလုံးထားခဲ့ပြီသူမျိုးကိုပြန်ပြီးတော့ကဲငါဘဝနောက်ကျောင်းအားလုံးသိပြီးတော့လေငါ့ကိုလက်ခံတော်သူရှိတယ်ဘသူကလေနောက်ကျောင်းပြောတာကြိုက်မလဲဒါပေမဲ့လေငါနောက်ကျောင်းအားလုံးကိုပေါ်ပြပြီးငါ့ကိုလက်ခံတော်သူရှိတယ်တင့်ကိုဒီနေ့ပြောပြခြင်း ਨੇ တင့်ကိုဘုရားခိုင်မြဲသောသူဖြစ်စေခြင်း ਨੇ တင်းရဲ့အသက်တာမှာဟိုလိုလိုဒီလိုလိုဖြစ်နေတယ်ဆိုရင်ဒီကနေ့မှာအသက်တာကိုစမ်းစစ်ပြီးတော့သခင်ထံအနံ့ဖို့ဖြစ်တယ်ဘုရားတင်ကိုသိချစ်တယ်နော်ဒီနှုတ်ပတ်တော်သင်တိုက်ဆိုင်လို့ကြားမိတာမဟုတ်ဘူးတငယ်ချင်းရှဲလို့နားထောင်မိတာမဟုတ်ဘူးသင်ဆိုင်ဆိုင်မြိုက်မြိုက်ကိုသင်ကြားမိတယ်ဆိုရင်သခင်ကဒီကနေ့သင်ရဲ့စာငတ်မှုကိုသိတယ်သင်ရဲ့စာလောင်နေတဲ့အရာကိုသူဖြည့်ဆည်းပေးခြင်းနဲ့သခင်ရဲ့မေတ္တာကသာသင်ကိုဖြည့်ဆည်းပေးနိုင်တယ်ဒါကြောင့်မလို့ကိုယ့်ရဲ့တသက်မှာခိုင်မြဲသောသူကျွန်တော်ဖြစ်ခြင်းနဲ့ကျွန်မဖြစ်ခြင်းနဲ့ရေတောက်မြစ်တွေတွားနေတဲ့နေရာမှားနေပြီလောကရပက်သွားနေပြီဆိုရင်ဒီကနေ့မှာဘုရားထံမှာလှည့်လာဖို့ဘုရားအခွင့်ပေးတယ်။ဒီနေ့ကျွန်တော်ရှေ့ကနေဆူတောင်းပေးမယ်။ကျွန်တော်နောက်ကနေယေရှုပြည့်ရဲ့လိုက်ဆိုပေးပါ။အားလုံးပဲစာငတ်တဲ့နှလုံးသားနဲ့ဘုရားထံမှာတို့ဝင်ရအောင်။သခင်ယေရှုဘုရား။ကျွန်တော်ဘုရားမှာစာငတ်တော်အရာများစွာရှိပါတယ်။ဒီအရာကိုဒီကနေ့မှာသိရပါပြီ။ကျွန်တော်ဘုရားကိုဖြည့်ဆည်းပေးတော်နာသူသည်သခင်ယေရှုသာဖြစ်ကြောင်းအသက်ရည်သာဖြစ်ကြောင်းဒီကနေ့သိရပါပြီသခင်ယေရှုတည်ဟူသောအသက်ရည်ကိုဒီကနေ့တောက်လိုပါတယ်အခွင့်ပေးပါကျွန်ုပ်ဘဝရဲ့မာယုံခဲ့တဲ့အားလုံးကိုလည်းနောင်တရပါပြီကျွန်ုပ်၏ရေတောက်မြစ်သည်ကိုရော့ကိုသာမူတည်ကြောင်းကိုဒီကနေ့မှာဝန်ခံပါတယ်ကျွန်ုပ်ဘဝကိုအောင်ဆိုး၍လမ်းပြပါအတီးတီးတော်သူဖြစ်ချင်ပါတယ်ကျွန်ုပ်ရဲ့အတီးအားဖြင့်တပါးသူကောင်းကြီးဖြစ်ဖို့ဒီကနေ့ကစပြီးတန်ရှင်းသောဝိညာဉ်တော်ဖျားမာဇာပို့ဆောင်ပါ ခင်ယေရှုနာမ၌ဆုတောင်းပါ၏အာမင်အာမင်မိတ်ဆွေဒီဆုတောင်းချက်ကိုနှလုံးသားပါလဲဆုတောင်းနေဆိုရင်ဒီကနေ့ဟာကယ်တင်ရာနေ့ဖြစ်သလိုသင်ရဲ့ဘဝအသက်တာအဖြစ်သင်သည်ခိုင်သောအမြင်ဖြစ်လာပြီးတော့သူတစ်ပါးတွေအတွက်ကောင်းကြီးဖြစ်တော်သူဖြစ်ဖို့ဘုရားရှင်ကအလိုရှိသလိုဆက်လက်ပို့ဆောင်ပါစေအာမင်ကျွန်တော်ကောင်းကြီးပေးခြင်းနဲ့ဆုံးသက်ခြင်းနဲ့အကျွန်တော်တို့နောက်တစ်ပတ်မှာနောက်အပိုင်းနှစ်ကိုတွားရအောင်အာမင်ထာဝရဘုရားသည်သင်ကိုကောင်းချီးပေး၍ဆောင်မတော်မူပါစေသောထာဝရဘုရားသည်သင်၌မျက်နှာတော်အလင်းကိုလွှတ်၍ဂိယုနာဂျေစုပြုတော်မူပါစေသောထာဝရဘုရားသည်သင်ကိုမျှော်ကြည့်၍ချမ်းသာပေးတော်မူပါစေသောဘုရားထာမလာသောကြွယ်ဝသောကောင်းချီးမင်္ဂလာရည်တောင်းမြစ်ဖြစ်တဲ့သခင်ယေရှုနဲ့ချိတ်ဆက်ပြီးတော့တန်ရှင်သောဝိညာဉ်တော်နဲ့တွားပြီးတော့ပြုလေသည်များများအောင်မြင်တော်သူများဖြစ်ဖို့ရန်အတွက်ဘုရားရှင်သင်ကိုအထူးကောင်းချီးပေးပါစေ။အာမင်။နောက်ထပ်လွှင့်ချက်မှာဘုရားလိုတော်ရှိတဲ့အတိုင်းပြန်လည်တွေ့ဆုံရအောင်
။သင်ခုလိုနားဆင်ခွင့်အနိုင်ခြင်းဟာမြန်မာဝါရှစ်မင်းနစ်ထရီကိုလာဆင်ပန်ပုံနေကြတဲ့ Kingdom Partners များအကြောင်းဖြစ်ပါတယ်။ဘုရားခင်ရဲ့နိုင်ငံတော်ကျယ်ပြန့်ရေးအတွက်လာဆင်ပေးကမ်းပောင်းရန်ဖို့ရန်ဖိတ်ခေါ်လိုပါတယ်ရှင်။ခူကြနာခရရတဲ့နှုတ်ပတ်တော်အဖြစ်ခွားရရှိမဲ့လောယုံချင်မျှော်လင့်ပါရယ်ခွားရရဆိုလို့ရှိရင်ဒီတစ်ပတ်နဲ့ပြန်လည်ဝင်မြေပေးဖို့ရန်တောင်းဆိုပါရစေမြန်မာဝါရှစ်မင်းနစ်ထရီရဲ့ဝက်ဘ်ဆိုက် myanmarworship.com ကိုလည်းလာရောက်လည်ပတ်ရန်တိုက်ဖိတ်ခေါ်ချင်ပါရယ်တချိန်ထဲမှာမြန်မာဝါရှစ်မင်းနစ်ထရီရဲ့ social media platform များဖြစ်တဲ့ myanmarworship youtube channel myanmarworship facebook page နဲ့ myanmarworship instagram များကိုလည်းလာရောက်လည်ပတ်ရန်တိုက်ဖိတ်ခေါ်ချင်ပါရယ်နောက်တစ်ချိန်မှာပြန်လည်ဆုံတွေ့ကြပါစို့ဖျားရှင်ကောင်းကြီးပေးပါစေ